ရခိုင်ပြည်နယ်မှာစစ်သားကဖမ်းဆီးထားသူ17ယောက်ကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့အမှုဖွင့်လိုက်တဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်ကနိုင်ကွင်းအိမ်မှာကြောက်တော်မြို့နယ်ကစ္စပါနေတီသရရှိလုံချုံရေးတပ်ဖွဲ့ဝင်တွေကနေဇွန်လ3ရက်နေ့ကနေ3ရက်နေ့ထိတွာလာသူတွေကိုစစ်ဆေးရမှာအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမသိင်္ဂါမှုနဲ့ဖမ်းဆီးထားသူ3ဦးကိုကြောက်တော်မြို့နယ်ရဲစခန်းကိုလွှဲပြောင်းပြီးအကြမ်းဖက်တပ်ဖြတ်ရေးဥပဒေနဲ့အမှုဖွင့်ထားကြောင်းကြောက်တော်မြို့ခံကိုကျော်လှမ်းမြစ်ကပြောပါတယ်
ကျေးဇူးပါနေဒီကောင်မဒီနေ့နေနေကိုနိုင်ဝင်ခင်ကဒီနေ့ဆောင်ကြည့်ရတာလေနေဒီအဲဒီဖေကောင်ကြည့်ရတာသူစီစီဘောတုံးရောဖန်စီပြီးတော့ဟူတောက်တဲ့နေ့ညမရင်းစခန်းမှာအတင်းဖမုံဟိုမှာငါစီကဒီငါစီနေကဒီနေအမပေးရပါလေ
အမှုဝိခံထားရတဲ့သူတွေကတော့ကြောက်တော်မျိုးနဲ့ဖရားပေါင်းကြီးဝါနေမောင်မောင်သေးပိနေချောင်းကြီးဝါနေကိုရဲသွန်းနဲ့ကိုနေမျိုးသွန်းတို့ဖြစ်ကြပါတယ်မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးရမှာတော့ဖျားပောင်းကြီးဝါနေမမောင်သေးဟာအေအဖွဲ့ကတတ်တာစစ်ရှိသူဖြစ်ပြီးကိုရဲမင်းသွန်းနဲ့ကိုနေမျိုးသွန်းတို့ဟာအေအေတရင်ပေးတွေဖြစ်ကြောင်းဖော်ထုတ်ရမိလို့ဇူလိုင်လ၄ရက်နေ့မှာ၎င်းတို့၃ဦးကိုကြောက်တော်မြို့နယ်ရဲစခန်းကိုလွှဲပြောင်းပေးပြီးအကြမ်းဖက်တပ်ဖြည့်ရေးဥပဒေနဲ့အရေးယူဖို့စီစဉ်ထားတယ်လို့တပ်မတော်တရင်မှပြန်ကြားရေးအဖွဲ့ကမနေ့ကတရင်ထုတ်ပြန်ထားပါတယ်အမှုဖွင့်ခံထားရတဲ့ပိနေချောင်းကြီးဝါနေကိုရဲသွန်းရဲ့မိသားစုဝင်တို့ကတော့ကိုရဲသွန်းနဲ့ကိုနေမျိုးသွန်းတို့ဟာအေအေဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ်
။ကိုကခင်ရဆုစကားလား။အေအေနဲ့ဆက်ဆက်မုန်းလို့ပြောပြီးတော့ဒီကဆုစကားရတယ်။အေအေနဲ့ဆက်ဆက်မုန်းမရှိပါဘူး။ဒီမှာတော့မှအဲ့ဒီကလေးမျိုးကပြောကျဲဆယ်တယ်လို့ပြောချင်တာပါ။မင်းတို့ကတော့ဆိုင်ကြီးကောင်းတယ်။မင်းတို့ကတော့အလုပ်ကိုင်တော့မရှိသေးပါဘူး။မင်းတို့ကမှပြစားနေတဲ့ကလေးပါ
။ဘလားသူကြောက်ဖြူမြို့နယ်အတွင်းတပ်မတော်လုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းထားတဲ့ကတ်တပြေကျေးရွာသားခုနှစ်ဦးနဲ့ဆိုင်ချုံတွင်ကျေးရွာယာယီမှုတူကိုလည်းအကြမ်းဖက်ဥပဒေနဲ့အမှုဖွင့်ထားကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကတ်ပြေရွာရာခွန်တို့ဦးနဲ့ဆန်းကျွန်းတွင်ရွာအုတ်ချုံရီဖွဲ့ဝင်သူအပေါင်း၈ဦးကိုလာမက်ဆူလန်လ၁၉ရက်နေ့မှာရုံထုတ်ဆေးဆေးမယ်လို့ကတ်ပြေချေးရွာအုတ်ချုံရီမှူးဦးမောင်ခင်ဦးကပြောပါတယ်
။ဘိုးကတော့ကားချောင်းမှာပဲရှိခဲ့တယ်။အေးသူတို့ရုံတော့တင်ထပ်ပြီလို့တော့ပြောရတယ်။ဆေးခနေရနေ့ရုံတင်မယ်လို့တော့ပြောတာကြားထားတာပါ
။ကတ်ပြေချေးရွာသားခွန်တို့ဦးနဲ့ဆန်းကျွန်းတွင်ချေးရွာကယာယီမှူးဦးလှမ်းမြင့်ကိုအကြံဖက်တပ်ပြေရေးဥပဒေပုံမှန်50ကကြီးစံမြင့်စွဲ52ညသူနဲ့တညဝရီရေသားစကန်းကတရလူလုံအမှုဖွင့်ထားကြောင်းအမည်မဖော်လို့သူကြောက်ဖြူခရိုင်ရေသားဖော်ဝင်တို့ကတည်ပြုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ26ရက်ညဥ်ပိုင်းကတမတော်လုံချုံရင်တပ်ဖွဲ့ဝင်တွေဟာကြောက်ဖြူမြို့နယ်ကတပြေကြီးရွာသား9ဦးနဲ့စိုင်းချွန်တွင်ရွာအုတ်ချုံရီဖော်ဝင်တို့အပေါင်း10ဦးကိုဖမ်းဆီးစစ်ဆေးရမှာစစ်ကြောဖော်ထုတ်ချက်တွေရ10ဦးဟာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိပြီးအားပေးကူညီခဲ့ကြောင်းဖော်ထုတ်ရရှိခဲ့လို့ဇူလိုင်လ4ရက်နေ့မှာကြောက်ဖြူမြို့မှရဲစခန်းကိုလွှဲပြောင်းပြခဲ့ပြီးအကြံဖက်တိုက်ဖြစ်ရေးဥပဒေနဲ့ညီတရားစွဲဆိုရေးယူသွားမယ်လို့လည်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တမတော်ပြောရေးဆိုခွင့်ရှိသူဘုံမှုရုပ်စော်မင်းထွန်းကတော့အေအေနဲ့ဆက်ဆက်တယ်လို့ယူဆရသူ17ဦးရဲ့ထွက်ဆိုချက်ရအမှုဖွင့်ထားကြောင်းပြောပါတယ်
။သတင်းထုတ်ပါတဲ့တိုင်းပါလေ။သူတို့ကိုသူတို့ပြားဆက်ဆုပ်ထားတယ်သူတို့ရဲ့ထွက်ဆိုချက်တွေရပါလေ။သူတို့အားရရှိမှလည်းဘယ်လိုဝတ်လုပ်ပြီးလိုက်တယ်ဆိုတဲ့ဟာအဲ့ဒါလေးကိုပူပါသိချင်ပါလေ
။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွင်တန်တရားနဲ့ဖမ်းဆီးခံရသူတွေများပြားလာနေတာပါ။ရခိုင်တိုင်းဒေသမြို့နယ်များစီယုံ REC ကတော့ဖမ်းဆီးခံရသူ900လောက်ရှိနေတယ်လို့ပြီးခဲ့တဲ့ဇွန်လမှာပဲသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။